မြန်မာနိုင်ငံကျင်းထောင်18ခုကနေနိုင်ငံရေးကျင်းသား80လောက်ကိုနိုင်ငံတော်သမ္မတရဲ့လွတ်ငင်းချမ်းသာခွင့်နဲ့ဒီကနေ့လွှတ်ပေးခဲ့ပြီးစည်ရင်းအရကျန်ရှိနေသူ60ကျော်လောက်ရှိနေသေးတယ်လို့လက်ကျန်နိုင်ငံရေးသမားစီစီရေးကော်မတီအဖွဲ့ဝင်တဦးကပြောပါတယ်ဒီကနေ့လွတ်မြောက်လာတဲ့သူတွေထဲမှာဒီမိုကရေစီရေးနဲ့လူ့အခွင့်အရေးလှုပ်ရှားသူအဖြစ်လူသိများတဲ့ဒေါ်နော်အုံးလှပါဝင်တယ်လို့အရင်အာနာရှင်ဟောင်းဦးနေဝင်းရဲ့မြည်တွေလည်းပါဝင်ခဲ့ပါတယ်သတင်းပြေဆုံးကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဒီကနေ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရုံးရဲ့အင်တာနက်စာမျက်နှာမှာနိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကထောက်ခံတင်ပြထားတဲ့အကျဉ်းသား69ဦးကိုလွှတ်ပေးခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။ဒီစီရင်ဟာနိုင်ငံရေးအကျဉ်းသားစီစီရေးကော်မတီကဒီလ9ရက်နေ့ကသမ္မတထံတင်ပြခဲ့တဲ့စီရင်ဖြစ်ပြီးလောလောဆယ်ပြုစုထားတဲ့စီရင်အရဆိုရင်နောက်ထပ်နိုင်ငံရေးအကျဉ်းသားတွေကြန့်ရှိနေသေးတယ်လို့စီစီရေးကော်မတီဝင်ဦးရဲအောင်ကပြောပါတယ
်။နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီမှာကနေကျနာစရင်ရလို့ပြီးကြမရှိပါဘူးမရှိတဲ့အခါမှာဒီလိုအဖွဲ့လေးသေးသေးပေါ့နော်ကော်မတီဝင်နေရာပဲဖြစ်ဖြစ်ပြင်ပတူတယောက်ကပဲဖြစ်တင်ပြလာတဲ့စရင်တွေကိုကျွန်တော်ကစီစစ်ပြီးတော့တင်ပြတဲ့သဘောမျိုးပါအခုကျွန်တော်တို့ပထမအမှုဆုံးအနေနဲ့ဒီစီဝေးကိုရဲ့နေစီဝေးပြီးတဲ့အချိန်မှာကျွန်တော်69ဦးကိုကျွန်တော်တို့ကဒီကော်မတီကနေစီစစ်တင်ပြလိုက်တဲ့သဘောပါပဲခင်ဗျာဒီကျွန်တော်တို့အဖွဲ့၅ဖွဲ့ဖွဲ့ထားတာစုထားတာရှိပါလေကော်မတီထဲမှာလည်းပါပါတယ်ကျွန်တော်တို့ဒီနိုင်ငံရေးကျန်းသားအောင်များအဖွဲ့တို့ EPP ပါပါလေ88 SNLD တော့နိုင်ငံရေးကျန်းသားအောင်များအဖွဲ့ချုပ်အဲ့ဒီအဖွဲ့ကြီးမှာပြုစုထားတဲ့စည်ရင်းရကတော့ကျွန်တော်အယောက်60ရှိပါသေးတယ်ခင်ဗျာ
ဒါအပြင်လက်ရှိနိုင်ငံရေးဆိုင်ရာပုံမှန်တွေဖြစ်တဲ့ပုံမှန် 78 နဲ့ပုံမှန် 905 ခခွေစရရီနဲ့ဆွဲဆိုထားပြီးစည်ရင်းချက်မချသေးတဲ့အမှုပေါင်း200ကျော်ရှိနေသေးတယ်ဒါကြောင့်နောက်နေ့အထိနိုင်ငံရေးအကျဉ်းသားတွေဟာကြန့်ရှိနေနိုင်သေးကြောင်းဦးရဲအောင်ကဆက်ပြောပါတယ်
သမ္မတပြောရတာကတော့ဒီဇင်ဘာမှာအကုန်လွတ်မယ်လို့ပြောထားတာပေါ့လေ။ဒါပေမဲ့ကျွန်တော်တို့ပြောကျင်တဲ့သဘောကတော့တကယ်လို့ဒီပုံမှန်78ဒီငါးငါးခါခွေးပြီပေါ့နော်။တကယ်လို့ရာဇူတွေကိုတရားဆွဲဆိုတာရှိတယ်ပေါ့ဗျာ။ဒါတွေကိုကျွန်တော်တို့ဟိုအမြန်ဆုံးတရားစီရင်မှုလုပ်ပြီးတော့ဆုံးဖြတ်ခြင်းနဲ့ဆုံးဖြတ်အလိုမဟုတ်ဘူးဆိုရင်တခြားနည်းလမ်းနဲ့အမြန်ဆုံးဖြည့်ရှင်းပေးဖို့ကျွန်တော်တို့ကတော့ပြောထားပါတယ်။ဒါကတော့အဲ့ဒါကြီးမဖြစ်ရှင်းဘူးဆိုလို့ရှိရင်တော့ဒီမှာလာကုန်တဲ့အချိန်မှာသမ္မတပြောတဲ့အတိုင်းထောင်ကျနေတဲ့နိုင်ငံရေးကျန်းသားမရှိပေမဲ့ထောင်ကျလက်ကျက်ပေါ့ဗျာထောင်ကျမဲ့နိုင်ငံရေးသမားတွေကကြံနေဥမာပါပဲအဲဒါကြောင့်ကျွန်တော်တို့အနေနဲ့တော့နိုင်ငံရေးသမားကုန်တယ်လို့ပြောမှာမဟုတ်ပါဘူးရှိနေတယ်လို့ပဲပြောဥမာပါပဲဒီမှာဒီမှာ
ဦးရအောင်ပြောတဲ့ပုံမှန်78ကခွင့်ပြုချက်မရပဲငင်းချမ်းစွာစုဝေးခြင်းစီတန်းလဲလဲခြင်းဆိုင်ရာဥပဒေပုံမှန်ဖြစ်ပြီးပုံမှန်905ခါခွေးကတော့နိုင်ငံတော်အစိုးရကိုဖြစ်စေနိုင်ငံတော်ညီဝစ်ပြည်ပြောင်းမှုကိုဖြစ်စေထိခိုက်စေအောင်လှုံ့ဆော်တဲ့ပြင်းမှုဆိုင်ရာဥပဒေပုံမှန်တော့ဖြစ်ပါတယ်လောလောဆယ်လွတ်မြောက်လာသူ69ဦးအနက်မှာဒီပုံမှန်တွေနဲ့လွတ်လာသူ30ကျော်ရှိပြီးကျန်သူတွေကတော့ဖောက်ခွဲမှုနဲ့စက်ခွန်တစ်ခွန်မတရားအသင်းနဲ့ဆွတ်သွဲမှုဆိုင်ရာပုံမှန်နဲ့ပြစ်ဒဏ်စီရင်ခံရသူတွေပါဝင်တာဖြစ်ပါတယ်ဒီကနေ့လွတ်မြောက်လာတဲ့အထင်မှာကွယ်လွန်သွားပြီဖြစ်တဲ့အာနာရှေဟောက်ဦးနေဝင်းရဲ့မြီးတွေဖြစ်တဲ့ဦးအေးနေဝင်းနဲ့ဦးကျော်နေဝင်းတို့လည်းပါဝင်ခဲ့ပါတယ်။သူတို့တွေကတော့နိုင်ငံတော်ပုံကတ်မှုနဲ့ရေးပေါ်စီမံချက်ဥပဒေပုံမှန်9နဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားတွေပြည်လဲလွတ်မြောက်လာတဲ့အပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကကြိုးဆိုလိုက်ပါတယ်။တစ်ဆက်တည်းမှာပဲယုံကြည်ချက်ကြောင့်ဖမ်းဆီးခံရတဲ့တကြွလှုပ်ရှားသူတွေရှိနေစေဖြစ်တဲ့အကြောင်း Amnesty International ရဲ့အာရှပစိဖိတ်ဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Isabel Aradan ကကြေညာချက်မှာပြောဆိုခဲ့ပါတယ်။